ပြည်တွင်းငြိမ်းချမ်းရေးကိုအများပြည်သူစိတ်ဝင်စားမှုရလာဖို့လှုပ်ရှားမှုတရားအနေနဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေဦးဆောင်တဲ့ငြိမ်းချမ်းရေးဆိုင်ကယ်အဖွဲ့ဟာမြန်မာပြည်အနှံ့ငြိမ်းချမ်းရေးခရီးစဉ်အဖြစ်အစုလိုက်လှည့်လည်ခဲ့ကြပါတယ်။ရန်ကုန်ကနေလွိုက်ကော်တောင်ကြီးအထိမိုင်1500ခရီးမှာငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူ60ကျော်ပါဝင်ပြီးဆိုင်ကယ်အစီးပေါင်း26စင်းနဲ့လှည့်လည်ခဲ့ကြတာပါ။တနိုင်ငံလုံးတိုင်းတန်တဲ့အပြည့်ရက်ဆဲဖို့အပါအဝင်ငြိမ်းချမ်းရေးအတွက်အစိုးရတက်မတော်နဲ့သက်ဆိုင်ရာလက်နက်ကိုင်တပ်ဖွဲ့တွေမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးအဖြစ်ရှာကြရေးနဲ့တိုက်ပွဲဖြစ်ပွားရာတိုင်းရင်းဒေသကစစ်ပြေးစစ်ဆောင်ဒုက္ခသည်တွေရဲ့အရေးကဘာနဲ့မြန်မာပြည်သူတွေပိုးပြီးတော့သိရှိလာစေဖို့ရည်ရဲတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ငြိမ်းချမ်းရေးအတွက်မိုင်1500ဆိုင်ကယ်ခရီးစတင်ဖြစ်ခဲ့ပုံကိုဆိုင်ကယ်ခရီးကိုဦးဆောင်ခဲ့တဲ့ငြိမ်းချမ်းရေးနဲ့လူခွင့်ရေးလှုပ်ရှားသူကိုသက်ဆွေဝင်းကို VOA မြန်မာပိုင်းကအမှတ်စုမှဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ရှင်းပြပါတယ်
။ကျွန်တော်တို့စဉ်းစားတာပေါ့ကတော့ဒီလအပြည့်ရတဲ့လူကပြောထားလို့ရတယ်။တိုက်ပွဲတချို့နေရာမှာဆက်ဖြစ်တာရှိတယ်။ဒီတိုင်းသားချင်းချင်းဆက်ပြီးတိုက်နေကြတာမျိုးရှိတယ်။ဒီခိုင်မမဆိုလို့ရှိရင်စီးကြီးချင်းကပုံစိုးလာတယ်ပေါ့။တော့ငါတို့ဘာနဲ့လုပ်လို့ရမလဲဆိုတာကိုကျွန်တော်စဉ်းစားကြတယ်။ဒါဆိုလို့ရှိရင်တော့ဒီတိုင်းသားဒေသတွေဘက်ကိုတက်ပြီးတော့ငင်းငင်းဆိုင်ကြီးစီးကြီးဆိုတာမျိုးလုပ်ကြလို့ရှိရင်ကောင်းမယ်ဆိုတဲ့ဟာတွေကလည်းစပြီးတော့ကျွန်တော်တို့လုပ်ပြကြတယ်။ရွှေစက်တော့၃ခုပေါ့။တစ်ခုကတော့ဒီတနင်္ဂနွေလုံးတိုင်းတာတဲ့တိတ်ခဲရဆေးကြီး။နောက်တစ်ခုကကျတော့ဒီငင်းငင်းကြီးအတွက်ကိုထွေးဆုံဖြည့်ဖြည့်ဖြည့်ချာကြကြီး။နောက်တစ်ခုကကျတော့ဒီငင်းငင်းကြီးဖြစ်စင်မှာအပြည့်သူရဲ့တာဝန်ပို့ပြင့်တင်ရေးဖို့ရချက်တွေနဲ့ကျွန်တော်တို့ကဒီဆင်ကြီးစီးကြမယ်ဆိုပြီးတော့လုပ်ရနေပြီးတော့ဒီမိုင်ဆောင်ကငင်းငင်းကြီးဆိုင်ကြီးစီးကြီးလေးကိုကျွန်တော်ဖြည့်ဖြည့်ချာပါတယ်။
โอเคအဲ့တော့ဒီခီးစင်မှာဆက်ဆောက်ဆုံးပေါ့เนาะဘယ်မျိုးကနေပြီးတော့စထွက်ဖြစ်လဲနောက်ပြီးတော့ဒီပါဝင်ပြီးတော့ပူပေါင်းတဲ့ဒီဆိုင်ကယ်စီးရင်နဲ့သွားတဲ့လမ်းတစ်ဆောက်မှာဘာတွေများဆောင်ရွက်ဖြစ်ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
်โอเคပါကျွန်တော်29ရက်နေ့မနေ့ဆိုယူရန်ကုန်ကဆိုရန်ကုန်မှာလည်းအများလဲဆိုတာဒီဖီလုံးပိုင်မှာကျွန်တော်ဆောင်ရတယ်ဟိုက29ရက်နေ့ကဒီတော်လိုင်းအင်းနေလဲကြာတယ်အဲ့ဒီမှာကျွန်တော်စပြီးတော့ထွက်ကြတယ်ရန်ကုန်ကနေပြီးတော့တောင်ကတောင်ကနေပြီးတော့လွိုက်ကုန်လွိုက်ကုန်ကနေပြီးတော့တောင်ကြီးဒီမိုင်းရှူသာရှူပြင်းဦးလေမန္တလေးပြီးတော့ကျောက်ပတော်ပြီးတော့ပကဲမကွေးဖြီပြီးတော့ရန်ကုန်ဆိုပြီးတော့သွားတယ်ပေါ့လမ်းမှာကျွန်တော်မြူပေါင်း50ကျော်ဖြတ်ခဲ့ပါတယ်ပြင်းတိုက်ခုတစ်ခုလောက်ကိုကျွန်တော်ဖြတ်ခဲ့ပါတယ်အဲ့တော့ဆိုင်ကယ်စီးရော25စီးပါပါတယ်လူရောက်60နှစ်နှစ်ယောက်ပါပါတယ်စုစုပေါင်းကျွန်တော်တို့သွားတဲ့မြို့ဒီမှာတော့ဒီအာနာပိုင်ဒီဘက်ကတဆိုးပြားကျွန်တော်တို့ဒီပြိတာမျိုးတွေဖျားပြိတာမျိုးမရှိဘူးတချို့မြို့တွေမှာဆိုလို့ရှိရင်ရေးဆိုင်ကယ်လေခြေရင်းရဲတွေကပါကျွန်တော်တို့လမ်းကူရှင်းပြတာမျိုးရှိပါတယ်ပြီးတော့ဒီဒေသခံတွေကအခုကျိုင်းသားဒေသတွေရောက်တဲ့အခါမှာဒေသခံတွေကကျွန်တော်တို့ကိုဆက်လက်နေနေကိုကြိုးပမ်းကြတယ်။ဗန်းနေပေးကြတယ်၊အလံနေထောက်ပြီးကြိုးကြတယ်ဆိုတော့သူတို့အားရှိပါတယ်။ပြီးတော့လမ်းတောက်လျှောက်မှာတော့ကျွန်တော်တို့ကကျွန်တော်တို့ခြေတိုင်းလမ်းကောင်းကောင်းတွေတို့အများနဲ့ကြိုးပမ်းကြည့်တယ်။ပြီးတော့ဆွတ်တော်ကိုယ်ကလေးနဲ့ကျွန်တော်ညွယ်အလူမှာကျွန်တော်တို့ကြည့်တယ်။ပြီးတော့ကျွန်တော်တို့ဒီတခြားမျိုးတွေဝင်တဲ့အခါညွယ်ညွယ်အလူမှာရှိတဲ့ဆိုင်ကယ်ပြီးဖွဲ့ရတယ်ကျွန်တော်တို့ဂျာမျိုးဝင်လာကြိုးပြီးမျိုးထွက်တဲ့ဒီခြေတိုင်းကိုအမှုလုပ်ကြပါတယ်။ပြီးတော့ပြီးတော့ဖြစ်ဖြစ်တဲ့ဒေသတွေကိုလည်းကျွန်တော်တို့ဖြတ်ပြီးသွားခဲ့ကြပါတယ်။ရာရှိုးကနေပြီးတောင်ကြီးကိုကြွားတဲ့ဈာထဲမှာဆိုလို့ရှိရင်ဒီတစ်ဖက်မှာဒီတိုင်းသားလက်နက်ကိုင်တစ်ဖွဲ့အချင်းချင်းခြနေကြတယ်ဒီဘက်တစ်ဖက်မှာကျတော့ဒီကဘာစစ်တပ်ကနေပြီးတော့အသိနေထားတဲ့စောက်နေတဲ့နေရာအဲ့နေရာကိုလေကျွန်တော်တို့မိုင်50 60လောက်ရှိမယ်အဲ့တိုင်းကြီးလေကျွန်တော်ဖြတ်ပြီးတော့ဒီသွားခဲ့ကြသေးတယ်ပေါ့နော်စစ်ပွဲဖြစ်နေဆိုလည်းဖြတ်ပြီးတော့ဒီနေတဲ့နေရာအတွက်သွားခဲ့ကြပါသေးတယ်
ဒီစစ်ဖြစ်တဲ့နေရာတွေအထိပါဒီဆိုင်ကယ်စီးသွားကြရဲဆိုတော့ဒီငင်းငင်းကြီးခီးစင်နဲ့ပတ်သက်ပြီးလမ်းတစ်လျှောက်မှာရှိတဲ့ပြည်သူလူထုဘက်ကရောဒီငင်းငင်းကြီးအတွက်ဆိုင်ကယ်စီးရဲဆိုတဲ့အဓိပ္ပာယ်နဲ့ဒီလောက်ရတဲ့ရည်ရွယ်ချက်ကိုရောသူတို့နားလည်လားအဲ့ဒီကနေအဓိကဘလို့သတင်းစကား message ပေးနေတာရှိပါလိမ့်ရှင
်သူတို့သိကြပါလေကျွန်တော်တို့လမ်းမှာကျွန်တော်တို့ကချက်သွားတာမျိုးပဲပုံပေးနေကျွန်တော်တို့ဒီဝင်နေနေရာတွေရှိတယ်ဥပမာပင်လုံလေးကျွန်တော်ဝင်နေတယ်ပင်လုံကြောက်တိုင်မှာလည်းကျွန်တော်တို့ပတ်ပြီးတော့ဒီငင်းငင်းစင်းနေဆိုတာမျိုးတွေလည်းရှိတယ်ပြီးတော့ဒီစစ်ပေးချောင်ပေါ့ကြောက်မဲမှာဆိုတော့စစ်ပေးချောင်ဒီဆက်ထန်းကခရီးတွေပြည်သာရေးအတွက်ကျွန်တော်တို့အထူးမြေပြရမျိုးတွေရှိတယ်လမ်းမှာကျွန်တော်ဝင်ပြီးတော့ခရီးတွေကိုကျော်ရီမမုန်းနေကြည့်ပါကြလို့တာမျိုးတွေရှိတယ်ဒီငင်းငင်းဆိုင်ကြီးကြီးတဲ့ကြောင်အကုန်လုံးကြည့်ကြပါတယ်ငင်းငင်းဆိုင်ကြီးစီးတဲ့ပတ်သက်တဲ့ဟာကဒါပြီးတော့ကြိုးကြတာမျိုးတွေကျွန်တော်အများကြီးကြုံရပါတယ်အဲ့ဒါသူတွေကတော့ဒီဆိုင်ကြီးကြီးတွေဖြတ်သွားတဲ့လူတွေတောက်လျှောက်မှာသိနေကြပါတယ်ခင်ဗျ
ဒီခီးစင်ကနေပြီးတော့မှအခုလက်ရှိလည်းဒီဗမာပြည်မှာပေါ့နော်ကချင်ပြည်နဲ့ချမ်းပြည်နဲ့နောက်ပြီးတော့ချင်းမှာဆိုလို့ရှိရင်လည်းပလောဝဘက်ပေါ့အခုရခိုင်မှာဆိုတော်တော်လေးအခြေအနေကဆိုးရနေတယ်တိုင်းပြည်ထဲမှာမတိမငိမ့်ဒီလိုစစ်မှတ်ပရိပခါတွေဖြစ်နေတဲ့အနေအထားပေါ်မှာဒီဆိုင်ကယ်စီးသွားကြတဲ့ဒီခီးသွားတွေအနေနဲ့တက်ဆိုင်နဲ့ပြည်တော်စုဆိုရပြည်နယ်ဆိုရနဲ့တက်ဆိုင်နဲ့လွှတ်တော်ဘာဝင်ပေါ့နော်တိုင်းသားလက်နက်ကိုင်တွေကိုရောဗာများသတင်းစကားပါကျင်တာရှိပါလဲရှင်
ကျွန်တော်တို့ဒီဖြတ်သွားတဲ့မြို့ပေါင်း50တော်ပေါ့နော်ပြည်သူတွေအများကြီးနဲ့ကျွန်တော်တွေ့နေတယ်အဲ့တော့ကျွန်တော်တို့ကြားရတဲ့သူရက်ကတော့ပြည်သူတွေကငင်းငယ်ဖြစ်နေတယ်ငင်းငယ်ရို့လူလာတယ်ဆိုတာတောင်ပေါ်မြေဆက်အားလုံးတူတူပါပဲအားလုံးကဒီငင်းငယ်အတွက်ကိုလူလာတယ်ဆိုတဲ့အတိုင်းကျွန်တော်တို့ကနေတစ်ဆင့် ီခြေခြေကတော့တက်ပြီးတော့ဒီဖိုင်ကယ်ဇောတန်ရဲ့အစ်ကိုကျွန်တော်ဒီလိုတော့ကြောက်အောင်ပြောလို့လိုက်တဲ့သဘောပါပဲအဲ့တော့ဒီနိုင်ငံရေးကောင်းဆောင်တွေရောဒီစီရေးကောင်းဆောင်တွေတိုင်းစားကောင်းဆောင်တွေလက်နက်ကိုင်ကောင်းဆောင်တွေရောအကုန်လုံးပြောချင်တာတော့ပြည်သူတွေရဲ့ဒီလူဝတ်ချက်ကိုကြည့်ပါပြည်သူတွေလူလာချက်ကိုကြည့်ပါပြည်သူတွေကိုမျက်နှာမူပြီးပါလို့ရအောင်တော့ကျွန်တော်ပြောချင်ပါတယ်အဲ့ခါကျမှသာလေးပဲပြည်သူတွေပါလူကြီးတွေရဲ့အတိုင်းကိုဖြစ်ဖို့လိုပါတယ်ကိုရီရဲ့လူကြီးဟိုဘောကိုရီရဲ့ဒီအကျိုးစီးပွားတစ်ခုလေကိုရီရဲ့အဖက်တဖက်ရုပ်ပဲမကြည့်သေးတဲ့ပြည်သူတွေဘယ်ဘက်ကပဲကြိုက်ကြိုက်ပြည်သူတွေခံရတာပါပဲအဲ့တော့ဒီပြည်သူတွေဘက်ကိုတကယ်မျက်နှာပုံပြီးတော့လှုပ်လိုက်လို့ရှိရင်တော့ကောင်းကောင်းပါပဲကျွန်တော်တို့လည်းကြောင့်နေ့တွေမှာလည်းဒီပြည်ပကတွေဖြစ်နေတဲ့တချင်တို့ဒီခါရုပ်ဘက်ကိုလည်းဒီဆိုင်ကြီးဖြူသွားကြဖို့အတွက်ကိုလည်းကျွန်တော်တို့တိုက်ပြန်ရတာရှိပါတယ်ကျွန်တော်သွားကြပါမယ်ဆက်ပြီးတော့
ငင်းချင်ရေးဆိုင်ကယ်ခရီးဦးဆောင်သူကိုသက်ဆွေဝင်းကိုမဆုမွန်ဆက်သွယ်မေးမြန်းထားပါရှင်